စာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖျက်ခရမ်းကျင်သည်တွေဝယ်လက်မလာလို့ပျက်စီးကုန်ပြီးတောင်သူတွေအခက်တွေ့နေတဲ့အကြောင်းကိုပြောပြပေးမှာပါ။ဒါကတော့စကိုင်းတိုင်းဒေသကြီးစာလင်ကြီးမြို့နယ်ငွေသာရွာကဦးကျော်စန်းဝင်းကဖုန်းနဲ့ဆက်သွယ်ပြောပြလာတာပါ။သူတို့ဒေသမှာတောင်သူတွေဟာအဓိကဖျဲခရမ်းကျင်တွေစိုက်ပျိုးကြပါတယ်။အခုချိန်ကဖျဲခရမ်းကျင်သီးတွေရောင်းချိန်ရောက်နေပါပြီ။အရင်တုန်းကတော့ဖျဲသီးတွေကိုတရုတ်ပြည်ဘက်ကမူဆယ်ကနေတဆင့်တင်ဖို့ရောင်းချတာပါ။ဒါပေမဲ့အခုကိုရိုနာဗိုင်းရပ်စ်ကြောင့်လမ်းတွေပိတ်ထားလို့ရောင်းလို့မရတော့ပါဘူး။အနီးအနားဒေသတွေကိုလည်းတရွာနဲ့တရွာသွားလာခွင့်ပိတ်ထားလို့သွားရောက်လို့အဆင်မပြေဖြစ်နေပါတယ်။ဝယ်မဲ့သူမရှိတဲ့ဖျဲသီးတွေကိုပုံထားပြီးနွားစာအဖြစ်ကျွေးနေရတဲ့အခြေအနေကိုရောက်နေပါတယ်။တောင်သူတွေဟာအခုဆိုရင်လုံအားကရှင်းဖို့နဲ့နေဩစာအကျွေးဝယ်ထားတာတွေအတွက်ငွေပေးဖို့တောင်မရှိတော့ပါဘူးတဲ့။ဒါကြောင့်တောင်သူတွေလည်းဒီထက်ပိုပြီးမနစ်နာရအောင်ကြံနေသေးတဲ့အသီးတွေကိုလည်းအချိန်မီအယောင်းဝယ်လုပေးနိုင်ဖို့တာဝန်ရှိသူတွေပဲဖြစ်ဖြစ်လူမှုကူညီရေးအဖွဲ့တွေကပဲဖြစ်ဖြစ်အ мян ဆုံးလာရောက်ကြည့်ရှုပြီးဖြေရှင်းပေးစေခြင်းနဲ့ဆိုပြီးဆက်သွယ်လာပါတယ်ရှင်။နောက်ထပ်ကြောပြပေးမှာကကိုရိုနာဗိုင်းရပ်စ်ကာကွယ်ရာမှာအစိုးရညွှန်ကြားချက်တွေကိုမလိုက်နာပဲဒေသန္တရမိတ်တွေကြောင့်အခက်အခဲဖြစ်နေတဲ့အကြောင်းပါဒါကတော့မကွေးတိုင်းမြိုင်မြို့နယ်အနောက်တောင်ပိုင်းရွာတရွာကဒေသခံတယောက်ကစာပေးပို့လာတာပါတိုင်းဆိုရကမြို့နယ်ကျေးရွာတွေကိုဝင်ထွက်သွားလာတာပိတ်ပင်တာတွေမလုပ်ဖို့နဲ့အခြားပြည်နယ်နဲ့တိုင်းတွေကဖျက်ကျော်လာသူတွေကိုပဲကွာရန်တင်းလုပ်ကြဖို့ညွှန်ကြားထားပါတယ်။ဒါပေမဲ့ဒါကိုမကွေးတိုင်းဘက်မှာတချို့ရွာတွေကအစိုးရအမိန့်ကိုမလိုက်နိုင်ကြပါဘူး။အခြားရွာတရွာကတော့အရေးကြီးကိစ္စရှိလို့ကိုနေထိုင်တဲ့ကျေးရွာကဥက္ကဋ္ဌရဲ့ထောက်ခံချက်ယူပြီးသွားတာတောင်သွားလို့မရပါဘူး။အလုံးကတော့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကိုကြောက်ကြတာပါပဲ။ဒါပေမဲ့အခုလိုအစိုးရအမိန့်ကတမျိုး၊ဒေသန္တရအမိန့်ကတမျိုးဖြစ်နေတာကြောင့်အခက်အခဲတွေဖြစ်နေတာကိုသက်ဆိုင်ရာလူကြီးတွေသိဖို့ RFA ကတဆင့်တင်ပြပေးပါဆိုပြီးပေးပို့လာတာပါရှင
်။ကိုဘဝင်းကျင်ကအဆင်မပြေတာတွေ၊အမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ်39 904-238-641ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
ဒီတစ်ခါတော့ပြန်စာလေးတစ်ဆောင်ပေးခြင်းပါတယ်ဒါကတော့ကချင်ပြည်နယ်ဗမော်မြို့နက်ခုတ်ကျေးရွာကတရုတ်ငှက်ပြောချံမှာမြန်မာနိုင်ငံသားတွေယာနဲ့ချီပြီးငှက်ပြောခိုင်ထမ်းနေကြတယ်ပြီးတော့လွယ်ကျယ်ကနေပြီးတရုတ်ပြည်ဘက်ကိုတင်ပို့နေတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုစိုးရိမ်နေတဲ့အကြောင်းကိုဒေသခံတယောက်ကပေးပို့ခဲ့ပါတယ်ဒါကိုကျမတို့ RFA ပေးစာပြန်စာအစီအစဉ်ကပြီးခဲ့တဲ့အပတ်ကထုတ်လွှင့်ခဲ့ပါတယ်ဒီလိုထုတ်လွှင့်ခဲ့ပြီးတဲ့နောက်ရက်မှာပဲငှက်ပြောကားတွေထွက်တဲ့လမ်းကြောင်းဖြစ်တဲ့မန္တလေးနဲ့ကတားလန်တဒါလွန်စင်ခန်းဆိုတဲ့ဂိတ်မှာသက်ဆိုင်ရာတာဝန်ရှိသူတွေကကိုရိုနာဗိုင်းရပ်စ်ရောဂါပိုးစစ်ဆေးမှုတွေလှုပ်ဆောင်လာတာကိုတွေ့ရပါတယ်တဲ့။ဒါကြောင့်ထုတ်လွှင့်ပေးခဲ့တဲ့ RFA ကိုကျေးဇူးတင်ပါတယ်ဆိုပြီးဒေသခံကဖုန်းနဲ့ဆက်သွယ်ပြောလာပါတယ်။ RFA ပေးစာပြန်စာအစီအစဉ်ကထုတ်လွှင့်ခဲ့တာကြောင့်အခက်အခဲတချို့အတွက်အကူအညီဖြစ်တယ်ဆိုရင်ပဲကျမတို့ RFA ကလည်းဝမ်းသာမိပါတယ်ရှင်။
RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါနောက်တစ်ခုကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေအသက်ဆုံးရှုံးရတာအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့အကြောင်းကိုပြောပြမှာပါဒါကတော့မင်းပြမြို့နယ်ဖုံသာချောင်းအနီးရွာတရွာကဒေသခံတယောက်ကဖုန်းနဲ့ဆက်သွယ်ပြောလာတာပါအခုရက်ပိုင်းတွေမှာဖုံတာချောင်းအနီးတက်မတော်နဲ့ရခိုင်တက်တော် A တို့တိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရပြီးအိုးအိမ်စွန့်ခွာထွက်ပြေးနေရပါတယ်။ဒီလိုတိုက်ပွဲတွေကြောင့်မှတကယ်တမ်းတော့ဒေသခံတွေပဲထိခိုက်နစ်နာရတာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကိုကမ္ဘာတဝန်းကတိုက်ထုတ်နေတဲ့အချိန်ရခိုင်ပြည်သူတွေကတော့ဒီရောဂါထက်စစ်ကြောင့်ဖြစ်လာမဲ့ဒုက္ခတွေကိုပဲကြောက်နေရပါတယ်။ဒါကြောင့်ဒီရောဂါပြီးဆုံးတဲ့အချိန်အထိနှစ်ဖက်တိုက်ပွဲတွေကိုအရှိန်လျှော့ပေးဖို့တိုက်တွန်းပေးကြဖို့နဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကို RFA ကတဆင့်တောင်းဆိုပါတယ်ဆိုပြီးပြောပြလာတာပါရှင်။ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်တစ်ပတ်တွင်မှလည်းဘလို့အကြောင်းအရာတွေကိုပြပြပေးအောင်မလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး။ RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။